မြန်မာနိုင်ငံကစာသင်ကျောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းမေလတလထဲမှာတင်ဖောက်ခွဲတိုက်ခိုက်ခံရလို့ထိခိုက်ပျက်စီးခဲ့တယ်လို့ကလေးသင်ငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children ကဒီကနေ့ဇွန်လ17ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကစာသင်ကျောင်းနဲ့တက္ကသိုလ်ကျောင်းဝင်60ထက်မနည်းမှာလဲစစ်တပ်ကဝင်ရောက်ပြီးတော့တတ်ဆွဲထားတယ်ဆိုတာကိုထောက်ပြထားပါတယ်။အခုလိုမျိုးစာသင်ခန်းတွေပေါ်မှာတိုက်ခိုက်နေမှုကိုပညာရေးအတိုင်းဝိုင်းကလည်းပြစ်တင်ရှုံချနေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုရန်နိုင်ပြောပြပေးပါရှင်။
မီလာတလားရဲမှာတင်စာသင်ကျောင်းနဲ့ပညာရေးအဆောက်အုံ103ခုဖောက်ခွဲတိုက်ခိုက်ခံရလို့ပျက်စီးထိခိုက်ခဲ့တယ်လို့ကလေးငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောပါတယ်ဒီနေ့ဇူလ17ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတော့စာသင်ကျောင်းတွေတက္ကသိုလ်ကျောင်းဝင်းတွေထဲမှာလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်တပ်ဆွဲထားတယ်လို့လည်းဖော်ပြထားပါတယ်ကျောင်းတွေနဲ့ကျောင်းသားဝန်ကျင်မှာပောက်ကွဲမှုတွေကြောင့်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအထွတ်အန္တရာယ်စိုးရိမ်စရာဖြစ်တယ်လို့လည်းထောက်ပြထားပါတယ်နိုင်ငံတော်ဖြစ်နေတဲ့ပောက်ကွဲမှုတွေကြောင့်ပြင်းပြင်းထန်ထန်နေရာရတဲ့သူတွေရှိသလိုတချို့ပညာရေးဆိုင်ရာအဆောက်အဦတွေစိုးစိုးဝါးဝါးပျက်စီးတယ်ဆိုတဲ့သတင်းတွေသိရတယ်လို့လည်းပြောထားပါတယ်။ကလေးတွေကိုအနည်းဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုတွေဟာအင်မတန်စိတ်ပျက်စရာဖြစ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။စာသင်ခန်းတွေထဲမှာလက်နက်ကင်ထားတဲ့စစ်သားပုံတွေမြင်တွေ့ရတဲ့အပေါ်တိတ်ကိုစိုးရိမ်တယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ။ဒါနဲ့ပတ်သက်လို့ Save the Children ပြည်တွင်းတာဝန်ခံရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းရမှာတော့သူတို့ရဲ့ထုတ်ပြန်ချက်မှာရေးထားတဲ့အတိုင်းသာဖြစ်တယ်လို့သာမှတ်ချက်ပေးပါတယ်။မြန်မာနိုင်ငံတော်ကအခြေခံပညာကျောင်းနဲ့တက္ကသိုလ်စုစုပေါင်း60ထက်မနည်းမှာစစ်တပ်တွေဝင်ရောက်တက်ဆွဲထားတယ်လို့ဒီဖွဲ့ကပြောထားပါတယ်။ဒီအခြေအနေဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီကြောင်းကလေးအခွင့်အရေးနဲ့ပညာရေးဆိုင်ရာအရက်ဖက်အဖွဲ့တစ်ခုကကိုပီတာကပြောပါတယ်။
ဒီကြေရည်နဲ့ထုတ်ပြန်ချက်ဒီကိုကြည့်မယ်နိုင်ငံတော်စံနှုန်းနဲ့ပြန်ကြောရင်တော့အခုလိုဆောင်းနေတဲ့မှာလက်နက်ကင်ဖွဲ့ကြီးတွေကဆိုတာလုံခြုံရေးပြန်ယူပါမယ်ဆိုပြီးတော့မှဆောင်းနေတဲ့မှာနေတာတော့လက်ခံနိုင်ကြအကြောင်းတော့မရှိဘူးနော်။ဆောင်းလျှောက်ရမရောက်သေးနဲ့နောက်ဆုံးသူတို့ကြောင့်မလို့တော့မှအထိခိုက်တော့ပုံတော့ဖြစ်နိုင်တယ်ဖြစ်သွားမှာဒါကြောင့်မို့လဲယူနီဆက်ကဒီကျွန်တော်တို့ဒီကလေးတွေကိုရေးနေလို့ရှားတဲ့ဒီအများကြီးဒီမဆိုတော့တာကိုကန့်ကွက်မှာပါပဲ။
ကလေးတွေပညာသင်ယူနေတဲ့အဝန်ဝိုင်းဟာလုံခြုံစိတ်ချမှုရှိသင့်ပြီးဘလို့အခြေအနေမျိုးမှာမှပြစ်မှတ်ထားတိုက်ခိုက်ခံရတာတွေမဖြစ်သင့်ကြောင်း Save the Children အဖွဲ့ကထောက်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးတက္ကသိုလ်ဆရာဆရာမများသမဂ္ဂကစိုင်းတော်လင်းကလည်းတိုက်ခိုက်မှုတွေအပေါ်မှာရှုံချတယ်လို့ဆိုပါတယ်
ကျွန်တော်တို့အကြောင်းမသက်ဖို့ကတိုက်ခွန်းချက်ပဲရှိတယ်။ဒါပေမဲ့ကျွန်တော်တို့ရုံးမာရေးတွေမှာတော့မပါဘူး။ကျွန်တော်ယုံကြည်ရဲ့။အဲ့တော့ဒီဘုံကြီးလမ်းနာတို့ဘာလို့ဒီတမင်လုံးညာလို့ပဲကျွန်တော်ယူဆတယ်။တကယ်လို့အဲ့လိုမျိုးစဉ်းစားနေရရှိတယ်ကျွန်တော်တို့ကတော့စာသင်ကျောင်းတွေတော့မလုပ်ဖို့တော့တမတောင်းဆိုချင်အကျိုးဖြစ်ဖြစ်ပေါ့ဗျာ။
ဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေအောက်မှာပညာသင်ယူရမယ်ဆိုရင်အနှစ်သာရပြေးဝတဲ့ပညာရေးကိုရနိုင်မှာမဟုတ်ဘူးလို့ပညာရေးအတိုင်းအဝန်ကပြောနေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘို့လုံမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကလည်းကျောင်းသားတွေစိတ်တန်ရရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောပါတယ်
။ကျောင်းကိုမတက်ဖို့ကြမ်းမိပါအောင်ငင်းလို့ကန်လို့မရတဲ့ခါကျတော့သူအချင်းကျောင်းဖို့ခံရတယ်။ဒီမိဘနဲ့သားသမီးကြမှာနားလည်မှုတွေလွဲပြီးပထမအိမ်ကပေးလိုက်တဲ့စိတ်တန်ရကိုခရီးတွေကလည်းကျောင်းနဲ့ရောက်တဲ့အခါမှာလည်းခိုင်းစာတန်းနှစ်ပြည့်ဆိုရင်ပြဿနာတွေကဂိတ်တူတူစောင့်နေ။နောက်လမ်းကူးလာတွေပါရင်အနေနဲ့မချအောင်ကြည့်ပေးကြတယ်။ကျောင်းရဲ့ရောက်တဲ့ကိုတရားဆရာမနဲ့ကိုတငယ်ချင်းနဲ့ကိုရီကိုမောင်မမတွေပဲရှိတယ်။အဲ့တော့အခုအချိန်ကြီးကမတူဘူး။ကျောင်းရဲ့ရောက်လိုက်တော့တငယ်ချင်းတွေကလည်းလူမဆုံတော့ဘူး။ကျောင်းဘဝမှာကလေးကစိတ်ကြီးတန်ဆူးကြိုးကြီးတွေနဲ့နော်ပြီးတော့လက်နက်တွေကင်ပြီးတော့ယူနီဖောင်းကြီးတွေအပြင်နဲ့စစ်သားကြီးရဲ့ရာစောင့်နေကြတယ်ဆိုတဲ့ခါကျတော့ဒီလိုတွေစောင့်လိုက်လို့ကလေးရဲ့စိတ်ထဲမှာပူပြီးတော့လုံခြုံသွားမှာမဟုတ်ဘူး။ပူပြီးတော့စိုးရိမ်သွားတာ။
မျိုးပေါ်တွေမှာကြောင်းတက်ရေးမတက်ရေးအယူဆတွေအပြိုင်နေချိန်မှာပဲတိုက်ပွဲတွေကြောင့်တောတောင်တွေထဲပုန်းရှောင်နေရတဲ့ကလေးတွေအတွက်တော့စာသင်ခန်းထဲသွားဖို့အခြေအနေမမြင်ရသေးပါဘူး။ဂျွန်လာတရက်နေ့ကပြန်ဖွင့်နေတဲ့အခြေခံပညာကျောင်းတွေမှာဒီနှစ်ကျောင်းပြန်တက်နေကြတဲ့ကျောင်းသားအရေအတွက်ရေဘူးရအဖြစ်တနိုင်ငံလုံးမှာတိတိတသာနေပါပါတယ်။ရခိုင်ပြည်နယ်မှာတော့လုံခြုံရေးအရာပိတ်ထားတဲ့ကျောင်း100လောက်ကလွဲလို့ကျောင်းပေါင်း3000ကျော်မှာကျောင်းတက်နေကြသူရာနှုန်းပြင်းပြပါဖြစ်တယ်လို့ပြည်내ပညာရေးတာဝန်ရှိသူတွေက VOA ကိုပြောထားပါတယ်ခင်ဗျာ